ယခိုင်မြောက်ပိုင်းမှာ2019ခုနှစ်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားတဲ့တိမ့်နေချီတဲ့ဒုက္ခသည်တွေနေရပြင်ရည်အတွက်ဒုက္ခသည်1000ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးပို့ထားပြီးမြန်မာနိုင်ငံဘက်ကဒါကိုစီစစ်နေပါတယ်။ပြီးရဲ့နိုဝင်ဘာလတဲ့ဒုက္ခသည်ပထမဆုံးအထုပ်ကိုပြန်ပြီးလက်ခံဖို့မြန်မာဘက်ကပြင်ဆင်နေတာမအောင်မမြင်ဖြစ်ခဲ့ပေမဲ့ဒုက္ခသည်စီစစ်ရင်းနဲ့ပြန်လည်လက်ခံရေးကိစ္စတွေကိုဆက်လက်ဆောင်ရွက်မယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။ဒီဦးဒိနောက်မမေခါကစုံစမ်းနေမြန်တင်ပေးပို့ထားပါရဲ့ရှင်
။ဘင်္ဂလားဒေ့ရှ်ဘက်ကအခုပေးပို့ထားတဲ့လူ1000ကျော်စီးရင်တွေကအယောက်1000ကျော်ကိုစီစစ်ပြီးပြီလို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စိတ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချွန်းအေးက VOA ကိုပြောပါရယ်။အခုထပ်မံပေးပို့တာမှလည်းပထမအကြိမ်တုန်းကလိုပဲနှစ်နိုင်ငံသဘောတူထားတဲ့အချက်အလက်တွေပါမလာတာနဲ့ပတ်သက်ပြီးဦးချန်းအေးကအခုလိုပြောပြသွားတာပ
ါပြီးခဲ့တဲ့ကျွန်တော်တို့နိုဝင်ဘာလကုန်မှာကျွန်တော်တို့ကြီးကနိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်သွားခဲ့တဲ့ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့ဟိုခီးဟိုအခီးစဉ်ရှိပါတယ်အဲ့ဒီခီးစဉ်မှာသူတို့ပေးခဲ့တာ2000ကျော်ပေးခဲ့တာပေါ့လေအဲ့ဒါထပ်အစ်စ်ပေါ့ပထမ8000ကျော်ပေးခဲ့တာတခုအဲ့ဒီမှာကျွန်တော်တို့ကဟိုတလောဆယ်စစ်စစ်ထားတာ1000ကျော်တော့စစ်စစ်ပြီးပါပြီ2000ကျော်ပို့လာတဲ့ဖောင်တွေကကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့သဘောတူထားတဲ့ဟိုဖောင်တွေမဟုတ်ဘူးအချက်နှစ်ချက်တို့ဖြတ်ထားတယ်ပထမအချက်ကကြတော့ဟိုပေါ့မိမိဆန္ဒအလျောက်ပြန်မပြန်ဆိုတဲ့အချက်တစ်ခုရယ်နောက်ဒုတိယအချက်ကကြတော့မြန်မာနိုင်ငံတည်ဆဲဥပဒေတွေလေးစားလိုက်လာပါမယ်ဆိုတဲ့အချက်နှစ်ချက်ကိုတို့ဖြတ်ထားတယ်ဖြတ်ထားတဲ့အတွက်ကျွန်တော်တို့ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်တာမကြီးဒီမှာရှိတဲ့တာမကြီးကိုခေါ်ပြီးတော့ကျွန်တော်တို့အဲ့ဒီဟာကိုတို့ကျွန်တော်ဖြည့်ရှင်းချက်တောင်းလာတယ်
ဒုက္ခတွေတွေနေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုခဲ့တာအခုဆိုရင်တစ်နှစ်နီးပါးရှိတော့မှဖြစ်ပေမဲ့အခုချိန်ထိလုပ်ငန်းစတင်နိုင်ခြင်းမရှိသေးပါဘူးပြီးခဲ့တဲ့ပထမအကြိမ်လူစည်းရင်းပေးပို့တုန်းကလည်းနှစ်နိုင်ငံညှိနှိုင်းထားတဲ့ပြန်လည်လက်ခံရေးမှာဖြည့်ဆွက်ရမယ့်အချက်အလက်ချုပ်ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဖြည့်ဆွက်ပေးခဲ့တာမရှိတာကြောင့်ဒုက္ခတွေလက်ခံရေးအစီအစဉ်နှောင့်နှေးခဲ့ရတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပူပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပထမအကြိမ်ပေးပို့လာတဲ့အထဲကနေစီးစစ်ပြီးသူတွေကိုပြန်လည်လက်ခံဖို့လုပ်ခဲ့တာဖြစ်ပေမဲ့တယောက်မှပြန်မလာခဲ့ကြပါဘူးဒီလုပ်ငန်းစဉ်ကခုခဏရပ်ထားရပါတယ်စီးစစ်ပြီးသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို
့သူတို့ကဒီရုပ်ကောက်ပွဲပြီးမှသူတို့စဉ်းစားမယ်ရုပ်ကောက်ပွဲကဒီလောက်တော့လောက်မှလုံးပါလေတင်လာနေရှာဆိုတော့အဲ့ဒါရုပ်ကောက်ပွဲပြီးမှပဲကျွန်တော်တို့လည်းပြရမှာသူတို့ဘက်ကနေပြီးတော့ပေတော့မှပြန်ဆောင်မယ်ဆိုတာလေ
အခုနောက်ဆုံးပေးပို့တာမှာလိုအပ်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့သက်ဆိုင်ရာနိုင်ငံဘက်ကိုအကြောင်းကြားထားပြီးဖြစ်ပေမဲ့လိုအပ်နေတဲ့အချက်တွေအတွက်ထပ်မံပေးပို့လာတာမရှိသလိုဘာကြောင့်မပါဝင်ခဲ့သလဲဆိုတဲ့ဖြည့်ဆင်းချက်တောင်းထားတဲ့အပေါ်မှာလေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ဖြည့်ဆင်းထားခြင်းမရှိသေးဘူးလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာမရှိတဲ့အကြောင်းကြီးဆိုထားသေးပါဒုက္ခသည်တွေဌာနေပြန်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာကြွန်လွှာတွေလက်မှတ်ရေးထိုးထားခဲ့ပါတယ်ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးဒီတောင်နဲ့မောင်တောကကျေးရွာ23ရွာကိုစက်တင်ဘာလမှတစ်ချိန်အောက်တိုဘာလဇန်မှတစ်ချိန်တွားရောက်လေ့လာခဲ့ကြပါတယ်ဒုက္ခသည်တွေနေရပြန်ရေးလွဲကူအဆင်ပြေစေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်အနေထိုင်အသွားအလာအဆင်ပြေအောင်အားလုံးစီစဉ်ပေးထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာခြားခြားရေးဝန်ကြီးဌာနက VOE ကိုပြောဆိုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်လက်ခံရေးအစီအစဉ်အရပထမအကြိမ်လက်ခံဖို့ဆောင်ရွက်တာကမအောင်မြင်ခဲ့သလိုဘယ်တော့မှပြည်내စတင်လာမလဲဆိုတာလည်းအခုချိန်ထိမသိရသေးပါဘူးရှင်။